ရိသနိုင်ငံမြမတိုင်ယုံမှတာမတိနဲ့ကောင်းချီကောင်းနေရရှိရာအခုလာလေကရိသနိုင်ငံလူမှုကြည့်တဲ့ဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရိသနိုင်ငံမှာရှိတဲ့ပြည်အောင်အဝေးအထောက်ထားတဲ့မြမနိုင်ငံသားတောင်းတတွေကကိုဝင်ဆောင်နဲ့ကျန်းမာရေးမကောင်းတဲ့လူ130ကျော်ကိုနေရတဲ့နိုင်ငံကိုစတင်ဆောင်ရွက်ခဲ့တာပါ။ရိသနိုင်ငံမြမတိုင်ယုံအလုပ်သမားတိုင်ငါကြီးဦးအောင်စုံမင်းကတော့အခုလိုပြောပြပါရစေ။
အဲဒီကနေ27ရက်စလဒီနေ့ပေါ့နော်2020ရဲ့နေ့ထုတ်ပြန်ကြေညာတဲ့ရတော့ပထမဦးဆုံးဟိုတက်မောက်ရေးရအခက်ခဲဖြစ်နေတဲ့တရားမဝင်အထောက်ထားမဲ့ပြည်မလူသမား130ဦးကလည်းဦးအနေနဲ့ကျန်ကုန်နိုင်ပြီးဒီနိုင်ဖော်ရက်ဆက်ကိုခရဲထုတ်ပြန်ထားပါတယ်ဟုတ်ကိုဗစ်ကာလမှာတော့ဒီတရားမဝင်အထောက်ထားမဲ့ကိုပြန်ပို့ဖို့ဒီ130ဦးကိုတော့ဟိုပထမဦးဆုံးအနေနဲ့ပြန်ပို့ဖို့ဒီဆောင်ရွက်နေတာပါ
တရားမဝင်မြန်မာနိုင်ငံသား130ကျော်နဲ့ပတ်သက်တဲ့လူရက်တဲ့အချက်တွေကိုတော့ဩဂုတ်လ25ရက်နေ့မှာမလေးရှားလောကကမြန်မာတိုင်းရုပ်သက်ကထပ်မံပေးပို့ခဲ့ပါရယ်မလေးရှားတန်မတ်ကြီးနဲ့ကောင်းစစ်အရာရှိတွေရဲ့ဆွေးနွေးမှုအရဒန်ကြီးတော့ပေါ့လေဆိုရင်လည်းအနည်းဆုံးပမာဏကိုသတ်မှတ်သွားဖို့ရှိတယ်လို့ Special Press အတွက်ကတော့သူ့ကိုမလေးရှားရေးတဲ့ငွေတရားကိုတော့မဖြစ်မနေသိဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်အသက်70နှစ်အောက်အရွယ်ကြီးကတော့ဒန်ကြီးသိဆောင်ကြမလို့ဘူးလို့ဆိုပါရယ်ထမင်းကြီးမြန်မာနိုင်ငံသား90ခွဲလောက်လူလုပ်ကံနေတဲ့မလေးရှားနိုင်ငံမှာခက်ရောဂါကာလတက်တက်ဖြစ်ပြီးတော့အလုပ်ကံရဲ့ဆောင်းရည်အခက်ခဲတွေတွေ့နေရတာပါဒီကာလအတွင်းမှာတရားမဝင်မြန်မာတွေကိုတရားဝင်လာတဲ့သူတွေအပါအဝင်ထိသိမ်းရေးစခန်းတွေကမြန်မာတွေပါနေရက်ပြည်ရေးကစက်ကြမှုတွေရှိနေတာပါတချို့လည်းကျန်းမာရေးမကောင်းတာကြောင့်သုံးပါးသွားသူတွေလည်းရှိတယ်ဆိုပြီးမလေးရှားနိုင်ငံကလူမှုကွန်ရက်အတင်းအဖွဲ့တွေကဆိုပါတယ်ခက်ရောဂါကာလအခက်ခဲတွေကြောင့်ပါပဲမြန်မာနိုင်ငံသားတွေကကိုယ့်ကိုယ်ကိုအဆုံးစီရင်ရဲ့သူ၁၄ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းနေတာကိုကြိုးပမ်းရတာကိုအသိခံရတဲ့တွေလည်းအများအပြားရှိနေပါရဲ့ရှင်။ဒီမှာလည်းအေးမှာပါ။